ရိုဟင်ဂျာဒုက္ခသည်တွေအဆမတန်တင်လာတဲ့ဆက်လေတစ်စင်းဘင်္ဂလားဒေ့ရှ်နိုင်ငံကမ်းလွန်ပင်လယ်ပြင်မှာဒီကနေ့နှစ်မြုပ်သွားတာကြောင့်လူ15ယောက်ထပ်မံတဲ့ရင်းနှစ်သေဆုံးသွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတို့ကိုကိုကပြီး Riders Today မှာရေးထားပါတယ်။ဘင်္ဂလားပင်လယ်အုပ်ကိုဖြတ်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားကြတဲ့အဲ့ဒီဆက်လေပေါ်မှာရိုဟင်ဂျာ130ထပ်မံတဲ့တင်ဆောင်ထားတယ်လို့ Hamidu Islam ဆိုတဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။လူ90ပဲဆန်းတဲ့ဆက်လေမှာ130လောက်တင်လာတာဟာလူမဆန်တာပဲလို့လည်းသူကပြောပါတယ်။ဒုက္ခသည်83ဦးကိုကယ်တင်နိုင်ခဲ့ပြီးတော့ကြံသူတွေပျောက်ဆုံးနေဆဲရှိပြီးဆက်လက်ရှာဖွေနေပါတယ်။အခုနှစ်မြုပ်သွားတဲ့ဆက်လေပေါ်ပါလူအရေအတွက်အတိုင်းတင်သွားတဲ့နောက်ထပ်ဆက်လေတစ်စင်းဟာလည်းတစ်ချိန်တည်းမှာပဲထွက်သွားတယ်လို့နှစ်မြုပ်လေးကနေအသက်မသေးပဲကယ်တင်နိုင်ခဲ့တဲ့သူတို့ကပြောတဲ့အကြောင်း Mr. Islam ကပြောပါတယ်။အဲ့ဒီဒုတိယဆက်လေကိုတော့ဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ဖွဲ့ကရှာမတွေ့သေးပါဘူး။မလေးရှားဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်ဆုံးကမ်းလွန်ပင်လယ်တွင်းစိန့်မာတင်ကျွန်းနားမှာဘင်္ဂလားဒေ့ရှ်ရဲ့တပ်တင်မောနစင်နဲ့ကမ်းခြေဆောင်တပ်ဖွဲ့တင်မောနစင်တို့ရှာဖွေကယ်ဆယ်ရေးဆက်လုပ်နေကြတာပါအသက်မသေးပဲကယ်တင်လိုက်နိုင်သူတွေထဲမှာအမျိုးသမီး46ယောက်အမျိုးသား24ယောက်ကလေး3ယောက်ပါပါတယ်သေဆုံးသူတွေဟာအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့တာဝန်ရှိသူဟမီဒူလ်အစ္စလမ်ကပြောပါတယ်လူမောင်ခိုကူးသူတွေရဲ့တိမ်သွေးမှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေမလေးရှားကိုသွားဖို့ကြိုးပမ်းခဲ့ကြတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားဒေသကဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမလေးရှားအပါအဝင်တခြားနိုင်ငံကိုသွားဖို့ကြိုးစားလေးရှိပြီးအခုလို14မောက်တေဆုံးတဲ့ဖြစ်ရပ်တွေမကြာခဏဖြစ်လေးရှိပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံမထားတဲ့မြန်မာအစိုးရကဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားပါတယ်